အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုအသစ်တွေတိုးလာနေတဲ့ကိစ္စကိုစိုးရိမ်ကြောင်းပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာဘီဖက်မာတီကတနင်္ဂနွေနေ့မှာပြောဆိုလိုက်ပြီးကာကွယ်ဆေးထိုးရေးအတွက်လိုအပ်ချက်တစ်ခုဖြစ်တဲ့သတင်းအချက်အလက်အမှားတွေကိုရှင်းလင်းဖယ်ရှားရေးထိတိယောက်ယောက်မလုပ်တဲ့လူမှုကွန်ရက်မီဒီယာလုပ်ငန်းတွေကိုလည်းအပြစ်တင်ထားပါတယ်အမေရိကန်ပြည်တော်စုမှာနေ့စဉ်လူနာသစ် 29,000 လောက်စစ်ဆေးတွေ့ရှိနေတာဟာဆိုရင်နိုင်ငံမှာကပ်ဘေးစာပြီးပြန့်နှံ့ခဲ့တဲ့2020ပြည်နှစ်အေပြီလကအခြေအနေမျိုးနဲ့တူနေကြောင်းဒီကိစ္စကိုစိုးရိမ်ကြောင်း Fox News Sunday အစီအစဉ်မှာဒေါက်တာမာတီကပြောဆိုခဲ့တာပါကူးစက်မှုမြန်လှတဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ် Delta မျိုးကွဲကအထူးတလဲပြဿနာဖြစ်နေကြောင်းနဲ့ကယောဂါဘေးကြီးကနေမလွတ်မြောက်သေးကြောင်းဒေါက်တာမာတီကပြောပါတယ်ကာကွယ်ဆေးထိုးထားပြီးသားသူတွေအတွက်တော့အထူးအကာအကွယ်ဖြစ်နေတာကသတင်းကောင်းပါလို့လည်းပြောပါတယ်အမေရိကန်ပြည်ထောင်စုအတွင်းတရက်ကိုလူ250ကျော်သေဆုံးနေရတဲ့လက်ရှိအခြေအနေမှာသေဆုံးရသူတွေရဲ့95ရာခိုင်နှုန်းကကာကွယ်ဆေးမထိုးထားသူတွေဖြစ်ကြောင်းလည်းဒေါက်တာမာတီကထပ်လောင်းပြောပါတယ်ရှင်